အင်္ဂါနေ့ကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာနဲ့ပတ်သက်ပြီးမတ်အင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်
။ Washington DC ကအမေရိကန်နိုင်ငံရဲ့ဌာနမှမနေ့ကကျင်းပတဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာနိုင်ငံရဲ့ဝန်ကြီးတီလာဆင်ကသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးမှုအတင်းအဓမ္မလှုပ်အားပေးခိုင်းစေမှုကလေးစစ်သားစုဆောင်းအသုံးပြုမှုတွေကိုရာဇဝတ်မှုအဖြစ်သတ်မှတ်ပြီးထိရောက်စွာအရေးယူဆောင်ရွက်သင့်ကြောင်းအခုလိုပြောသွားပါတယ
် Most tragically human trafficking preys on the most vulnerable young children boys and girls separating them from their families
ဒီကောက်ွယ်ဟာအကောင်းဆုံးကတော့လူကုန်ကူးသူတွေဟာအကာအကွယ်အမဲ့ဆုံးဖြစ်တဲ့မိန်းကလေးတွေနဲ့ယောက်ျားလေးငယ်တွေကိုကောင်းပုံဖြတ်ပြီးသူတို့မိဘတွေနဲ့တကွဲတပြားစီဖြစ်အောင်လုပ်တယ်။ကလေးတွေကိုပြည်တစာတွေအပြင်လိန်လုံငန်းမှာခိုင်းစေတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့2019ခုနှစ်လူကုန်ကူးမှုအစီရင်ခံစာဟာလူကုန်ကူးတဲ့လမ်းကြောင်းတွေလူကုန်ကူးပွဲစားတွေအဓိကကြံရပါတွေကိုဖော်ထုတ်ပေးထားပါတယ်။ဒီနေ့အဓိကဦးစားပေးမှုကတော့အစိုးရတွေရဲ့တာဝန်ဖြစ်တဲ့လူကုန်ကူးမှုတက်ဖြတ်ရေးစာချုပ်ပါစီမင်းစည်းကမ်းတွေအရလူကုန်ကူးမှုဟာရာဇဝတ်မှုဖြစ်ကြောင်းသတ်မှတ်ပြီးလူကုန်ကူးသူတွေကိုထိထိရောက်ရောက်အရေးယူဖို့ပဲဖြစ်ပါတယ
်ဒီနေ့အစီရင်ခံစာမှာနိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေကိုအကဲဖြတ်ထားတာပါအဲ့ဒီအထဲမှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအပြည့်အဝပူးပေါင်းဆောင်ရွက်တဲ့နိုင်ငံအဆင့်တီယာ1အဖြစ်သတ်မှတ်ခံခဲ့ရပါတယ်နောက်နိုင်ငံပေါင်း80ကတော့တီယာ2အဆင့်အဖြစ်သတ်မှတ်ပြီးမြန်မာအပါအဝင်အခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ကန်နိုင်ငံအဆင့်တီယာ2အဖြစ်ဖော်ပြထားပါတယ်။ကျန်းနိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးရွားဆုံးနိုင်ငံအဆင့်တီယာ3အဖြစ်အစီရင်ခံစာမှာတွေ့ရပါတယ်။2016ခုနှစ်ကမြန်မာနိုင်ငံကိုအဆိုးရွားဆုံးတီယာ3အဆင့်ကနေ2019ခုနှစ်မှာတီယာ2စောင့်ကြည့်ကန်အဆင့်အဖြစ်တိုးမြင့်သတ်မှတ်ခံရတဲ့အထက်မှာအီရတ်နိုင်ငံနဲ့အတူမြန်မာနိုင်ငံဟာကလေးစစ်သားအသုံးပြုမှုပပအောင်ကြိုးပမ်းဆောင်ရွက်နိုင်တာတွေ့ရကြောင်းအမေရိကန်လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအထူးတန်မတ်ကြီးဆူဇန်ကော့ပိချ်ကမနေ့ကအမေရိကန်နိုင်ငံသားရဲ့ဌာနမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
So we look at various factors under the minimum standards when determining a tier ranking for those countries, and that analysis is reflected in the report. So certainly for these countries, we talk about areas where improvements need to be made, but Burma has made significant strides in removing children from military service.
This gap can be a sin can zama tenha polwina pibari. Di nangan wini ne tute mu ya ang lopu lu atari gu sin can zama popya tara le pibari.မြန်မာနိုင်ငံကတော့ကလေးတွေကိုစစ်တပ်မှအသုံးပြုမှုကနေဖယ်ရှားပေးရမှာတိကျတဲ့ခြေလှမ်းတွေယူခဲ့တာတွေ့ရပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာကလေးစစ်သားဖြစ်ခဲ့သူတွေနဲ့ပတ်သက်လို့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုအပေါ်မှာတော့အမေရိကန်ကစိုးရိမ်မကင်းဖြစ်မှုတွေဆက်ပြီးရှိနေသေးကြောင်းသူကအခုလိုပြောသွားပါတယ်
။ Similarly with respect to Burma, we continue to remain concerned that that government's response to
မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံကြားရေးဌာနကဆက်လက်စိုးရိမ်မကင်းဖြစ်ဆဲရှိတာကအတိတ်တုန်းကခရစ်စစ်သားအသုံးပြုမှုနဲ့ပတ်သက်လို့အစိုးရရဲ့တွန့်ပြန်မှုတွေကြောင့်ပဲဖြစ်ပါတယ်။ခရစ်စစ်သားတွေကိုတရားမဝင်စုဆောင်းမှုမှာပါဝင်ခဲ့တဲ့တချို့စစ်ဖက်အရာရှိတွေကိုအစိုးရကအပြစ်ပေးဤဝါဒတွေရှိခဲ့ပြီးမြဲဒီပြစ်ဒဏ်တွေဟာပြင်းထန်တင့်တယ်လို့မပြင်းထန်ခဲ့ပါဘူး။ရာဇဝတ်ပြစ်မှုကျွလွန်တဲ့အတွက်အေးအယူဒါမျိုးထက်လုပ်ငန်းခွင်ပိုင်းဆိုင်ရာမှာအေးအယူတဲ့ပုံစံမျိုးလိုဖြစ်နေပါတယ်။ဒီကိစ္စကိုကျမဒီဇင်ဘာလကမြန်မာနိုင်ငံကိုသွားရောက်ခဲ့စဉ်ကအစိုးရအရာရှိတွေနဲ့တိုက်ရိုက်တင်ပြနိုင်ခဲ့ပါလေ
။ကလေးစစ်သားကိစ္စအမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ဒီဇင်ဘာလကမြန်မာနိုင်ငံကိုသူကိုယ်တိုင်သွားခဲ့တဲ့အချိန်မှာအစိုးရတာဝန်ရှိသူတွေနဲ့တိုက်ရိုက်ဆွေးနွေးခဲ့ကြောင်းဆူဇန်ကော့ပိချ်ကဆိုပါရယ်။ဒီနှစ်အစီရင်ခံစာမှာမြန်မာအစိုးရကိုတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့သူကအခုလိုဆက်ပြောပါတယ်
။ The 2017 report urges the Burmese government to cease official involvement in compelling civilians to perform any type of forced labor.
အထောက်အကူကိုအစီရင်ခံစာမှာမြန်မာအစိုးရအနေနဲ့အရတားတွေပေါ်အတင်းအဓမ္မလူအပေးခိုင်းစီမှုအမှန်တမျှရပ်တန့်ဖို့အတင်းအဓမ္မလူအပေးခိုင်းစီမှု policy ပေါ်စစ်တပ်ရဲ့အားကိုးမှုကိုရော့ကျစေဖို့နှင့်အတင်းအဓမ္မလူအပေးခိုင်းစီမှုကိုဖြစ်ပွားစေတဲ့ဖြစ်ပေါ်စေတဲ့တွန်းအားပေးမှုကိုပြုပြင်ဖို့အပြင်ကလေးစစ်သားစုဆောင်းမှုကိုစုံစမ်းစစ်ဆေးပြီး Sitagani, Clearwigu, Miba Tan, Pian Pureka, Lu Puesi, Ma, Pian Win, Sazi, Yedwe, Lo Sang Bibule, Taiton Tabari.
နထောက်စခုနှစ်ခုနှစ်မက်လ30ရက်နေ့အထိအစင်ခန်းစာပြုစုတဲ့ကာလအတွင်းမှာမြမဆိုးရရဲ့အဓိကအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အချက်တွေဖြစ်ကလေးစစ်သားတွေကိုစုဆောင်အသုံးပြုမှုပပျောက်ရေးဆောင်ရွက်ချက်တွေမှာတိုးတက်မှုရှိအောင်ဆက်လက်လုပ်ဆောင်ခဲ့တာမြမဆိုးရဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အနည်းဆုံးသတ်မှတ်ထားတဲ့စံနှုန်းတွေနဲ့အပြည့်အဝကိုင်းမြှုပ်မရှိပေမဲ့လို့ တိတာထင်ရှားတဲ့တိုးတက်မှုတွေကိုဆောင်ရွက်နိုင်တာတွေ့ရကြောင်းအစင်ခန်းစာမှာဖော်ပြထားပါတယ်။2019ခုနှစ်မက်လ30ရက်နေ့အထိအစင်ခန်းစာပြုစုတဲ့ကာလအတွင်းမှာမြမဆိုးရရဲ့အဓိကအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အချက်တွေဖြစ်ကလေးစစ်သားတွေကိုစုဆောင်အသုံးပြုမှုပပျောက်ရေးဆောင်ရွက်ချက်တွေမှာတိုးတက်မှုရှိအောင်ဆက်လက်လုပ်ဆောင်ခဲ့တာ လူကုန်ကူးမှုတိုက်ဖျက်ရေးတပ်ဖွဲ့မှာအလုပ်တာဝန်ခြေပြောင်းအောင်ထမ်းဆောင်သူအရေးအတွက်တိုးမြင့်နိုင်တာ2009ခုနှစ်လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေအရပထမဆုံးချိန်အစိုးရတာဝန်ရှိသူတွေကိုအရေးယူနိုင်ခဲ့တာစတဲ့အချက်တွေဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့9နှစ်ကဆိုရင်မြန်မာနိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးတွေကိုအတင်းအဓမ္မလှုပ်အားပေးခိုင်းစေတဲ့အဓိကနိုင်ငံဖြစ် lane chun ni phit yang sa khan ga ya ba de athu thapin aing ni chin thai ne tiyauk nai ngan nwe pa win a cha a sha nai ngan nwe phin a shit a le bai ne american ti thong su ma shwe pyaung a lou lou kai ja de myama myo ta ri myo tami ri ne kle ri ha a tin a dama a lou si khan khan ya da lane chun phit yang sa khan ya da ri shi ga ba de အမျိုးသားတွေဆိုရင်ငါးဖမ်းလုပ်ငန်း၊စိုက်ယုံလုပ်ငန်း၊စိုက်ပျိုးရေး၊စောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကင်ကြရပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့လိမ်ဖြော်ပြေးရေးဒါမှမဟုတ်အိမ်အကူနဲ့အထည်ထုတ်စိုက်ယုံတွေမှာအတင်းအဓမ္မအလုပ်စီခိုင်းခံခဲ့ကြရပါတယ်။၂၀၁၁ခုနှစ်ကသမရဦးသိန်းစိန်ဦးဆောင်တဲ့ရပ်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်သမရအိုဘားမားအစိုးရလက်ထက်မှာနှစ်နိုင်ငံဆက်ဆံရေးတိုးတက်လာမှုနဲ့အတူလူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုတွေကြောင့်အစိုးရဆုံးနိုင်ငံအဆင့် TR3 ကနေ2012ကနေ2015ခုနှစ်၄နှစ်အတွင်းမြန်မာနိုင်ငံကို TR2 စောင့်ကြည့်ကန်အဆင့်အဖြစ်တိုးမြင့်သတ်မှတ်ခဲ့ပါတယ်။ဒါပေမဲ့လို့သတ်မှတ်ချက်အရ TR2 စောင့်ကြည့်ကန်အဆင့်မှာ၄နှစ်သက်တမ်းပြည့်ခဲ့ပေမဲ့ထူးခြားတိုးတက်မှုမရှိခဲ့တဲ့အတွက်မြန်မာနိုင်ငံကို2016ခုနှစ်မှာ TR3 အဆင့်အဖြစ်ပြန်လည်လျှော့ချသတ်မှတ်ခဲ့ရဖြစ်ပါတယ်။နယူးယောက်ခြေဆိုင် HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့မနေ့ကသတင်းထုတ်ပြန်ချက်မှာတော့မြန်မာနဲ့အီရတ်နိုင်ငံတွေမှာကလေးစစ်သားတွေဆက်ပြီးရှိနေသေးကြောင်းဖော်ပြထားပါတယ်။အလားတူပဋိပက္ခတွေဆက်ပြီးဖြစ်ပွားနေတဲ့ဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေပါကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေစေဖြစ်ကြောင်းကုလသမဂ္ဂဘက်ကလည်းအစီရင်ခံစာထုတ်ပြန်ထားပါတယ်ရှင်။